ဘာမာကော့ဂတ်စ်အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌ၏အဖြစ်နဲ့တာဝန်ယူတဲ့ Republican Democrat လွှတ်တော်အမတ်နှစ်ဦးတို့ရဲ့ကြေညာချက်မှာမြန်မာဒီမိုကရေစီနိုင်လူအခွင့်အရေးအတွက် American လွှတ်တော်ထဲမှာတည်တွန်းအားပေးလှုပ်ဆောင်သွားဖို့ရည်ရွယ်ကြောင်းကြေညာချက်ကိုကြိုးဆိုပါတယ်လို့မီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတန်းနိုင်ဦးကပြောတဲ့အကြောင်းမတ်ဤတန့်စင်တင်ပြထားပါတယ်
မြန်မာရဲ့အမေရိကန်အစိုးရအတွက်မှာတွန်းအားပေးလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်လွှတ်တော်တွင်မှာပါတီနှစ်ရက်လုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်နေတဲ့ Burma Caucus အထူးအဖွဲ့ကို2024ဖေဖော်ဝါရီလတရနေ့အာနာသိန်းနဲ့၃နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပါတယ်မီရှိဂန်ပြည်နယ်ဆိုင်ရာ Republican အမတ် Bill Hausinger နဲ့ Minnesota ပြည်နယ်ဆိုင်ရာ Democrat အမတ် Betty McCollum တို့ကအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေရတွေကို American လွှတ်တော်ဘက်မှတွန်းအားပေးလှုံ့ဆော်တော်ဖို့ရည်ရဲတဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာတိုင်းဝမ်းနဲ့နီးစပ်ပြီးသားဖြစ်တဲ့အမတ် Hausinger ရဲ့လှုံ့ဆော်ချက်ကိုကြိုဆိုတဲ့အကြောင်းမီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့စည်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်တာတန်းနိုင်ဦးကအခုလို VOA ကိုပြောပါလိမ
့်ဟုတ်ကဲ့ဒီဟာကောင်းတဲ့လုပ်ရကောင်းတဲ့အရေးလို့ကျွန်တော်တို့မြင်ပါတယ်ဒီကျွန်တော်တို့ပေါ့နော် Congressional District ကအမတ် Mr. Hussein ကဟုတ်ပါတယ်ကျွန်တော်တို့ရဲ့အမတ်ပါကျွန်တော်တို့သူနဲ့တွဲပြီးတော့လှုပ်လာတာတော်ကြပါပြီကျွန်တော်တို့ Michigan Battle Creek မြို့မှာလေ Burma Center ဆိုတာရှိပါတယ် Burma Center ကတော့တည်ရှိတာ10နှစ်လောက်ရှိပါပြီဒီ Immigrant ဗမာတွေကိုကိုညို့ထောင်ထားတဲ့အဖွဲ့ပေါ့နော်ငကိုကတော့တမဲဒီမျိုးတော်လိုင်းကြီးဖြစ်လာတဲ့အချိန်မှာဒီတော်လိုင်းနဲ့ပတ်သက်တဲ့ဟာတွေကိုပါပူပေါင်းလုပ်ကင်ပြီးတော့ကျွန်တော်တို့အဖွဲ့အစည်းတစ်ခုအနေနဲ့ကတသမမရှိပြီးသားဖြစ်တဲ့အတွက်ဒီဟိုပါ politician တွေဒီဟိုဟာတွေကိုဒီလူကြီးတွေကိုဆက်သွယ်ရတဲ့အခါမှာပို့ပြီးတော့ကျွန်တော်တို့ဟိုတော်လန်းရှိပြီးသားဆိုတော့ပို့ပြီးတော့လွှဲသွားပါတယ်အဲ့ဒါနဲ့ကျွန်တော်တို့တနည်းသုံးနည်းရှိပါပြီကျွန်တော်တို့ကိုယ်အမတ်ကိုပေါ်ကိုပြည်နယ်အမတ်ကိုဒီဗမာပြည်ရင်းနဲ့ပတ်သက်တာတွေကျွန်တော်တို့ရှင်းပြတယ်တင်ပြတယ်သူလာတွေ့တယ်အပိတ်ကြီးပြီးတယ်သူရဲ့ political staff ကိုပေါ်တော့နောက်ပြီးတော့ဒီကတဲ့6လလောက်မှာဒီ Mr. Hussein's office ကပြောပါတယ်ဒီသူတို့ဒီ Congress ထဲမှာပေါ့ဒီ bipartisan Burma caucus ရာခွဲဖို့ရှိတယ်ပေါ့နော်ကျွန်တော်တို့လည်းအရန်ဝန်တာပေါ့ဗာဘူးလဲဆိုတော့ကျွန်တော်တို့ပြရတော့အတွေ့အကြုံရသည်ဒီကလေးတနည်းတီတော့ကဒီ Burma X ဆိုရဲဟိုပမာပြင်းနဲ့ပတ်သက်တဲ့ဥပဒေပြုဖို့လို့တော့ဆိုလို့ရှိရင် Democrat တွေနဲ့ Republican တွေနဲ့သူတို့ချင်းချင်းပေါ့နော်အစီအမပြေတာတွေရှိတယ်အဲ့ဒါကြောင့်မလို့ဂျာတွေကညက်ပြီးတော့ကျွန်တော်တို့ရဲ့ Burma X မှာကျွန်တော်တို့လိုချင်သလောက်ထိမပါဘူးတချို့သူတို့ကဖြုတ်တာဟိုဘက်ကဒီဘက်က personally အစီအမပြေလို့ဖြုတ်တာတွေပါတော့ကျွန်တော်တို့လိုချင်သလောက်ထိမပါဘူးဆိုတော့အခုလိုမျိုးဒီ bipartisan Democrat or Republican ကိုအပူတွဲပြီးတော့ဗမာပြည်ကြီးကိုကူညီမယ်ဆိုတော့ကျွန်တော်တို့ရန်ဝန်တာပါတယ်။နောက်ပြီးတော့ပို့ပြီးတော့တခုကောင်းတာကအဲ့ဒီဒီပူတွဲဥက္ကဋ္ဌကိုချဲလို့မဲ့ Mr. Hussein ကကျွန်တော်တို့ဗမာ community နဲ့ထိတွေ့ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကိုနားလည်ပြီးသားကျွန်တော်တို့တင်ပြတာတွေကိုသိပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကဒါဟိုရှေ့လျှောက်လဲလက်တွဲလုံးလို့ကောင်းမယ်အင်မတန်ကောင်းမယ်အရေးလို့ကျွန်တော်တို့ပြောလင်ပါတယ်
American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့မြန်မာအရေးလှုံ့ဆော်မှုအဖွဲ့ဖွဲ့တာဒီ Burma Caucus ကပထမဆုံးအကြိမ်ဖြစ်ပါလိမ့်ရှင်